Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် February 18ရက်နေ့ February 19ရက်နေ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုင်းဒေသ3049နဲ့လိုက်တာမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။ဒီကနေ့အစီအစဉ်တွေကိုတော့ကျွန်တော်ဇော်မိုးကျော်ကတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ဒီကနေ့တင်ဆက်မယ့်အစီအစဉ်တွေထဲမှာကားတိုင်းလိုပဲသတင်းတွေကိုဥစွာတင်ပြပေးပါမယ်။နောက်တော့ဒါဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ရဲ့တရားရုံးအခြေအနေလူမျိုးလုံးတက်ပြမှုနဲ့ဆွဆွဲခံထားရတဲ့ ICJ တရားရုံးကိုစစ်ကောင်စီကတက်မဲ့တဲ့ရင်ဒါအပြင် Cobra Go Thai American စီးရဲလက်ချင်းမှုစတင်တော့မှာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့အာနာသိန်းစစ်ကောင်စီတက်ခွင့်မရတဲ့တဲ့ရင်ဒါတွေအပြင် Russia Ukraine ရေစားတဲ့တဲ့ရင်တွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လင်းမှုစီစဉ်ထားပါရခင်ဗျာ
။လောင်ကျွဲနဲ့အင်ဂျီကဟိုအတိအကျမသိရပါဘူး။တော်တော်များများကတော့ဒီရွာရဲ့ကျွန်တော်တို့60ရာခိုင်နှုန်း90ရာခိုင်နှုန်းလောက်ထိရတော့အကုန်လုံးလောင်ကျွဲနဲ့
မန္တလေးတိုင်းနဲ့စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေကအရသားတွေကိုဖမ်းဆီးရိုက်နဲ့တပ်ဖြတ်တာတွေနေအိမ်မီးရှို့တာတွေရှိနေပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားမဟာမိတ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပြီးတော့စစ်ဘေးရှောင်တချို့မိုင်းနေမိလို့သေဆုံးရတဲ့သတင်းတွေလည်းကျွန်တော်ဒီကနေ့တင်ပြပေးပါအောင်မယ်။မုံမောက်ဖက်မှာလည်း KIA ကချင်တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။ဒါတွေကိုမကြာမီပဲကျွန်တော်တို့အပြည့်စုံတင်ပြပေးပါမယ်။အဲဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးမှာပါ။အခုတော့နိုင်ငံတကာနဲ့မြန်မာကသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်ခင်ဗျာ
။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတောက်တာနေမှာရုရှားကာကွယ်ရေးဝန်ကြီးကိုတယ်လီဖုန်းနဲ့ဆက်သွဲပြီးယူကရိန်းပြဿနာအတွက်စစ်ချိန်လျှော့ချဖို့အတွက်တောင်းဆိုခဲ့တယ်လို့ပန်တဂန်စစ်ဌာနချုပ်ကပြောပါရယ်။ရုရှားတို့အနေနဲ့ယူကရိန်းဝန်ချင်မှချထားတဲ့တပ်တွေကိုမိခင်တပ်တွေစီပြန်လွှတ်ပြီးတန်တမန်ရေးရဖြည့်ရှားတဲ့နည်းလမ်းနဲ့စစ်ချိန်ရှော့ချဖို့အတွက်ဝန်ကြီးအော့စတန်ကတောင်းဆိုခဲ့ကြောင်းပန်နဂန်ပြောခွင့်ရဂျွန်ကာဘီကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားကနျူကလ িয়ার လက်နက်ကင်တပ်တွေနဲ့စီးရဲလက်ကျန်မှာဖြစ်ကြောင်းစနေနေ့ကကြေညာခဲ့တဲ့နောက်အခုလိုနှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။တိုက်ချင်းပစ်ပက်ထင်းဒုံးတွေမစ်ဆိုင်ဒုံးတွေပါဝင်တဲ့ဗက်ဆုံလက်ကျန်မှုကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ကြီးကြပ်ဖို့ရှိကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းအခြေအနေနဲ့ပတ်သက်ပြီးရုရှားကိုတန်တမန်ရေးနည်းလမ်းနဲ့တားဆီးဖို့အတွက်ဆက်ပြီးကြိုးစားမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကတောက်ကြနေ့ညနေပိုင်းမှာအမေရိကန်ပြည်သူတွေကိုမိန့်ခွန်းပြောကြားမှာဖြစ်တဲ့အပြင်တောက်ကြနေ့မှာပဲအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းယူကရိန်းအရေးဆွေးနွေးဖို့ရှိကြောင်းသမ္မတအင်ဗျူကပြောပါတယ်။ဥရောပအရှေ့ပိုင်းမှာရှိတဲ့အခုအနောက်နိုင်ငံတွေနဲ့မဟာမိတ်ဖြစ်လာတဲ့အရင်ဆိုဗီယက်ပြည်ထောင်စုတွေကနိုင်ငံတွေမှာနေတိုမဟာမိတ်တပ်ဖွဲ့ဝင်တချို့ချထားတာကိုပြန်ပြီးရုပ်သိမ်းမပေးရင်စီးရေးတုံ့ပြန်မှုတွေလုပ်မယ်လို့ရုရှားကချိန်ချောင်နေချိန်မှာပဲအနောက်နိုင်ငံခေါင်းဆောင်တွေနဲ့ရုရှားတို့ကြားတောက်ကြနေမှာလဲအပြန်အလှန်ထိုးနှက်ပြောဆိုခဲ့ကြပါတယ်။ယူကရိန်းနိုင်ငံတဲကခွဲထွက်ပြီးလို့သူတို့ကိုသူတို့ကြေညာထားတဲ့ Donbass ကခေါင်းဆောင်တွေကဒေသခံတွေကိုဆစ်ဆောင်ကြဖို့အတွက်တောက်ကြနေမှာပန်ကြားခဲ့ပါတယ်။လက်နက်ကိုင်တိုက်နိုင်သူတွေပါဝင်တိုက်ခိုက်ဖို့နဲ့မတိုက်နိုင်သူတွေကတော့ရုရှားနိုင်ငံတဲက Rostov on the Don မြို့ကလေးကိုရွှေ့ပြောင်းနေထိုင်ဖို့အဲ့ဒီမှာစမ်းတဲ့ရိတ်ကနဲ့နားခိုစရာပေးမှာဖြစ်ကြောင်းပြောပါတယ်။ Donetsk ခေါင်းဆောင် Denis Poshilin ကတော့ယူကရိန်းသမ္မတဟာရှေ့တန်းမှာတပ်သားတွေချထားပြီးထိုးစစ်ဆင်ရေးအမိန့်ပေးဖို့အသင့်ဖြစ်နေတာကြောင့်ပြည်သူတွေရဲ့အသက်နဲ့ကျန်းမာရေးအတွက်အန္တရာယ်ရှိနေကြောင်းဒေလာရင်းကထွက်ခွာမင်းဟာမဖြစ်မနေလိုက်နိုင်ရမယ့်အမိန့်ဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါ။အခုလိုတင်းရှောင်ဖို့တောင်းဆိုမှုဟာယူကရိန်းအစိုးရအတွက်ရောတီးခြားလေ့လာစောင့်ကြည့်နေသူတွေအတွက်ပါသတိပေးချက်လည်းဖြစ်လာပါတယ်။ပိုလန်ကိုတောက်ကြနေမှာတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်ကတော့ယူကရိန်းကိုရုရှားကျူးကျော်ရင်တောင်းနေချည်တဲ့ဒုက္ခတွေပိုလန်ကိုထွက်ပြေးလာနိုင်တယ်လို့သုံးသပ်ပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မယ်ဆိုရင်ဥရောပဒေသရင်းကြီးမားတဲ့ဘေးဒုက္ခနဲ့ကြုံလာရနိုင်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်က ဂျာမနီနိုင်ငံမြူးနစ်မှာကျင်းပတဲ့လုံခြုံရေးညီလာခံမှာတရိပ်ပေးလိုက်ပါတယ
် With the concentration of Russian forces around Ukraine I am deeply concerned about heightened tensions and increased
Ukraine ပေါ်ဝင်ခြင်းကရုရှားတပ်တွေနဲ့ပတ်သက်ပြီးဟတော့ကိုစိုးရိမ်ပါတယ်ဒါကဥရောပဒေသမှာစစ်ရေးပဋိပက္ခဖြစ်လာဖို့တင်းမာမှုမြင့်မားလာတဲ့အနေအထားပါဒါမျိုးဖြစ်မလာနိုင်ဘူးလို့တော့ထင်ပါတယ်တကယ်လို့ဖြစ်လာရင်တော့ကြီးမားတဲ့ဘေးဒုက္ခတွေနဲ့ကြုံလာရနိုင်ပါတယ်လို့ပြောသွားတာပါဒီချိန်ရစီးအချိန်လျှော့ချဖို့အတွက်တကယ်လည်းလုပ်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောပါတယ်စစ်ချိန်လျှော့ချဖို့တန်တမာရေးနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့ထပ်တလဲလဲတောင်းဆိုနေတဲ့အတွင်းမှုချုပ်ကတကယ်လို့စစ်ဖြစ်လာခဲ့ရင်ဒေသရင်းပျက်စီးဆုံးရှုံးမှုတွေနဲ့ဒေသခံပြည်သူတွေဒုက္ခကြုံရမယ်လို့လည်းသတိပေးလိုက်ပါတယ်ကမ္ဘာလုံခြုံရေးအခြေအနေဟာအခုခါမှာပုံမိုးရှုပ်ထွေးလာနေတဲ့အပြင်ရှိခဲ့ဖြစ်တဲ့ဒုတိယကမ္ဘာစစ်ကြီးပြီးချိန်ကနေဆိုဗီယက်ပြည်ထောင်စုပြိုကွဲခဲ့တဲ့1990ခုနှစ်အတွင်းအခြေအနေနဲ့ပိုးပြီးရှုပ်ထွေးတဲ့အနေအထားကိုရောက်နေပြီလို့လည်းပြောပါတယ်အသက်9နှစ်အရကလေးငယ်တွေအတွက်နှစ်ချိန်ထိုးဖို့လိုအပ်တဲ့ Pfizer BioNTech COVID-19 ကာဝယ်ဆေးဟာ Omicron COVID ပိုးကူးစက်မှုကိုထိထိရောက်ရောက်အကာအကွယ်ပေးနိုင်တာမတွေ့ရတဲ့အတွက်အချိန်ယူသုံးသပ်နေကြောင်း FDA American အစားအစာနဲ့စီးပွားစီမံခန့်ခွဲရေးဌာနကပြောဆိုချက်ကိုကိုးကားပြီးတောက်ချန်လေးက The Wall Street Journal မှာဖော်ပြထားပါတယ်ဒီဆေးရဲ့အာနိသင်နဲ့ပတ်သက်ပြီးဆက်လက်အချိန်ယူစမ်းသပ်မှုတွေလုပ်ဖို့ FDA ကရော Pfizer ကပါသဘောတူကြတယ်လို့လည်းပြောပါတယ်တစ်ချိန်တည်းမှာပဲဟောင်ကောင်မှာနေ့စဉ်ကူးစက်မှုနှုန်းထောင်ချီရှိနေပြီး COVID ကူးစက်မှုအခြေအနေဆိုးလာနေတဲ့အတွက်ဟောင်ကောင်အကြီးအကဲတွေရွေးကောက်ပွဲကိုနောက်ထပ်6လရွှေဆိုင်ချောင်းတောက်ချန်လေးကအုပ်ချုပ်ရေးမှူး Carrie Lam ကကြေညာပါတယ်အာဖရိကမှာတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေ mRNA COVID ကာကွယ်ဆေးတွေထုတ်နိုင်တဲ့နည်းပညာတွေကိုပထမဆုံးပေးရမယ့်နိုင်ငံတွေကတော့ Egypt, Kenya, Nigeria, Senegal, တောင်အာဖရိကနဲ့ Tunisia နိုင်ငံတွေဖြစ်ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြံနေ Brussels မှာကျင်းပတဲ့ဥရောပသမ္မတနဲ့အာဖရိကသမ္မတထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ်
ဒီ American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ OAS စနေနေ့မနက်ဖြန်တန်လွင်အစီအစဉ်တွေကိုဆက်လက်နားတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲဆိုထားတဲ့အမှုအတွေ့နယ်သာလန်နိုင်ငံ The Hague မြို့မှာပြုလုပ်မဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုကိုခုခံခြေပဖို့မြန်မာအာဏာသိမ်းစစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မယ်လို့စစ်ကောင်စီကတောက်ချနေတုန်းကပြောဆိုပါတယ် ICJ နိုင်ငံတကာရာဇဝတ်မှုခုံရုံးကတက်ရောက်ခွင့်ပြုတဲ့အတွေ့ကိုယ်စားလှယ်အဖွဲ့ကိုစေလုံးမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ် NUG အစိုးရကတော့လူမှုကိုစားပြုမှုရှိတဲ့အတွက်တရားဝင်မှုရှိတာကြောင့်ကိုစားပြုဖြည့်ရှင်းခွင့်ပြုဖို့တောင်းဆိုခဲ့ပြီးပြင်ဆင်ခဲ့ပါတယ်။ပြီးခဲ့တဲ့ February 15ရက်နေ့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးဦးကျော်မိုးထွန်းဦးဆောင်ပြီးသူနဲ့အတူလက်တွဲလှုပ်ဆောင်မဲ့ဥပဒေပညာရှင်အဖွဲ့ဖွဲ့စည်းကြောင်း NUG ယာယီသမရဒူဝါလရှိလာကကြေညာခဲ့ပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်ခဲ့တဲ့အတွက်ဆိုကဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွတ်ဆွဲခဲ့တာပါရိုဟင်ဂျာ 83,000 ကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတယ်လို့ဆွတ်ဆွဲထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုရိုဟင်ဂျာလူမျိုးဆိုတာကိုလည်းလက်မခံပါဘူးလာမယ့် February 22ရက်နေ့ကနေ28ရက်နေ့အထိ ICJ ခုံရုံးမှာကြားနာမှုလုပ်မှာဖြစ်ပါတယ်မြန်မာစစ်ကောင်စီဘက်ကတော့ရခိုင်ခုခံမှုလမ်းကြောင်းဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခြင်းမရှိခဲ့ဘူးဆိုတဲ့လမ်းကြောင်းအတိုင်းဆက်လက်ခုခံသွားမယ်လို့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်2019ခုနှစ် ICJ ရုံးချိန်တုန်းကတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုတိုင်ဦးဆောင်ဖြေရှင်းခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုဆွဆွဲချက်နဲ့ဆွဲဆိုထားတဲ့အမှုတွေတဲကရဟတ်ရင်900မှုနဲ့ပတ်သက်ပြီးဆွဲချက်5ခုတဲကနှစ်ခုကိုတောက်ကြနေကစစ်ဆေးခဲ့ကြောင်းတရားခွင်နဲ့နှိဆက်သူတွေကပြောဆိုပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကတရားလူပြတက်တဲ့တချို့ကိုကန့်ကွက်ခဲ့တာကြောင့် စစ်ဆေးနိုင်ခြင်းမရှိခဲ့တာဖြစ်ပြီးနောက်တစ်ပတ်တောက်ကြနေကြမှလူပြတက်တဲ့တွေကိုလက်ခံသင့်မခံသင့်တရားရုံးကကြားနာမယ်လို့လည်းပြောဆိုပါတယ်။နေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာဒေါကင်တီဖောင်ဒေးရှင်းနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အာဂတိလိုက်စားမှုတွေကိုတော့ဒီတစ်ပတ်မှာစစ်ဆေးခြင်းမရှိဘဲနောက်တစ်ပတ်တောက်ကြနေမှယုံကြည်ပေးထားပါတယ်။နေပြည်တော်ကလာရောက်တော့မြေနဲ့အိမ်ကိစ္စအတွက်တရားလိုပြတက်တဲ့တူးကိုစစ်ဆေးဖို့ရှိတယ်လို့တရားရုံးနဲ့နှိဆက်သူကဆိုပါတယ်။ဒေါကင်တီဖောင်ဒေးရှင်းအတွက်စီးပွားရေးသမားတူးထံကဒေါ်လာ5သိန်းခွဲရယူခဲ့တဲ့ဆိုတဲ့စွပ်စွဲချက်နဲ့မကြသေးမီကစစ်ကောင်စီကနေပြည်တော်ရဲစခန်းတစ်ခုမှာဒေါအောင်ဆန်းစုကြည်ကိုထပ်မံအမှုဖွင့်တိုင်ကြားခဲ့ပေမဲ့တရားရုံးကတော့ရောက်မလာသေးပါဘူး။လောလောဆယ်အထိဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း9မှုအတွက်ထောင်ဒဏ်6နှစ်ချခံထားရပြီးနောက်ထပ်အာဂရိမှု17မှုနိုင်ငံတော်လျှို့ဝှက်ချက်မှုတမှုနဲ့ဆက်လက်တရားရင်ဆိုင်နေရပါတယ်မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံကန္တနာပူရီတောက်ရနောင်းနဲ့ချင်းရိုင်းစတဲ့ပြည်နယ်တွေကစက်ရုံအလုပ်ရုံတွေစိုက်ခင်းတွေမှာအလုပ်သမားလိုအပ်နေတဲ့အတွက်မြန်မာနိုင်ငံကအလုပ်သမားတွေကိုနိုင်ငံကူးစာအုပ်မပါဘဲတရားဝင်နေဆက်ဖြတ်ကျော်လက်မှတ်နဲ့လက်ခံမဲ့အစီအစဉ်ကိုအလုပ်သမားရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ်ထိုင်းအလုသမားဝန်ကြီးဌာနရဲ့မကြသေးခင်ကဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကအလုသမားတွေအတွက်အကျိုးရှိနိုင်တယ်လို့ရွှေပြောင်းအလုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်က VOA ကိုပြောဆိုပါတယ်
။သူကလုပ်သားတွေတကယ်လိုအပ်နေတဲ့အနေအထားဆိုတော့သူကအလွယ်ကူဆုံးဖြစ်အောင်အမှုစစ်နေနေဆိုတော့အများကြီးအချိန်ယူနေအောင်ပဲညဉ့်ညဉ့်ဆန်ဆန်နဲ့လုပ်သားကိုဖြစ်တင်းနိုင်ဖို့သူကွန်ထရိုးလုပ်မှုတွေဖြစ်အများကြီးလည်းပေါ်ထုတ်နိုင်ဖို့အတွက်သူကမှဒါကိုဆုံးဖြတ်တဲ့တလို့ကျွန်တော်သုံးသပ်ပါတယ်ဟုတ်ကဲ့။
နိုင်ငံကူးစာအုပ်အထောက်အထားမလုပ်ပေမဲ့အလုသမားတွေအနေနဲ့ကိုဗစ်ရောဂါကာကွယ်ဆေးအပြည့်အဝထိုးထားပြီးဖြစ်ကြောင်းအထောက်အထားပြသရမှာဖြစ်သလိုထိုင်းနိုင်ငံမှာကွာရန်တင်းဝင်ရပြီးသီးခြားခွဲနေထိုင်ရမှာဖြစ်ပြီးကိုဗစ်ရောဂါပိုးရှိမရှိထပ်မံစစ်ဆေးခံရမှာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာနေဆင်ပြုလုပ်နေကြကောဘရာဂူရွှေမွေဟောက်အမေရိကန်ထိုင်းပူးတွဲဆေးရေးလေ့ကျင့်မှုကိုမနက်ဖြန်တနင်္ဂနွေနေ့မှာစတင်ပြုလုပ်ဖို့ရှိပါတယ်။ကိုဗစ်ကာယောဂါကြောင့်ပါဝင်တဲ့တိုက်အင်အားကိုရှော့ချထားပေမဲ့ဒီစီရေးလေ့ကျင့်မှုဟာတရုတ်နဲ့အားပြိုင်နေတဲ့အမေရိကန်အတွက်အာရှဒေသတွင်သူ့ရဲ့မဟာမိတ်အင်အားကိုပြသဖို့အရေးပါတယ်လို့ထိုင်းနိုင်ငံအတွက်လည်းအမေရိကန်နဲ့စီရေးချိတ်ဆက်ထားနိုင်မှုအတွက်အရေးပါပါတယ်။ဒီနိုင်ငံစီရေးလေ့ကျင့်မှုဟာလူသားချင်းစာနာမှုအထောက်အကူပေးတဲ့ကိစ္စတွေအတွက်ကြဲကြဲပြန့်ပြန့်ပါဝင်မှာဖြစ်ပြီးမတ်လ9ရက်နေ့အထိလေ့ကျင့်သွားပါမယ်။အမေရိကန်စစ်သား1,200ကျော်ပါဝင်မှာဖြစ်ပြီးထိုင်းစစ်သား2000ပါဝင်ပါမယ်။တရုတ်ကလည်းပါဝင်မှာဖြစ်သလိုအိန္ဒိယ၊အင်ဒိုနီးရှား၊တောင်ကိုရီးယားနဲ့ဩစတြေးလျတပ်တွေလည်းပါဝင်ပါမယ်။အရင်ကမြန်မာကတပ်တွေလည်းလေးလာသူအဖြစ်တရားခွင့်ရခဲ့ပေမဲ့ပြီးခဲ့တဲ့2020ခုနှစ်အရသာအစိုးရကိုအာဏာသိမ်းခဲ့တဲ့အတွက်တရားခွင့်မရပါဘူး။မြန်မာနိုင်ငံကစစ်တပ်ရဲ့အာဏာသိမ်းမှုအပေါ်အမေရိကန်ကအပြင်းအထန်ရှုံးချထားပါတယ်မြန်မာတဲ့ကဘာကသတင်းတွေကိုကျွန်တော်နဲ့ဒေါခင်မျိုးသက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာပြည်ကအခြေအနေတွေကိုကျွန်တော်တို့ဆက်လက်ပြီးပြောပြပေးပါအောင်မယ်မန္တလေးတိုင်းမြင်းချံမြို့နယ်တဲကညောင်တို့ကျေးရွာမှာစစ်ကောင်စီတပ်နဲ့အုပ်ချုပ်ရေးမှုကရိုက်နှက်လို့ရွာသားနှစ်ဦးတေဆုံးခဲ့တဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်တချိန်တည်းမှာပဲစကိုင်းတိုင်းဒေသကြီးတဲကချောင်းဦးကြီးကျေးရွာမှာစစ်တပ်ကနယ်မြေရှင်းလင်းစဉ်နေအိမ်နေမိရှို့ခံခဲ့ရတဲ့အတွက်တော်တော်များများမိလောင်ပျက်စီးခဲ့ပါတယ်။ရန်ကုန်ကတင်ပြပေးထားတဲ့သတင်းကိုကိုရဲမွန်ကဆက်ပြောပြပါလိမ့်မယ်
။မန္တလေးတိုင်းမြင်းကြံမြို့နယ်တဲ့စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ညောင်တူကျေးရွာမှာစစ်ကောင်စီတပ်နဲ့အုပ်ချုပ်ရေးမှုကရိုက်နှက်လို့အမျိုးသားနှစ်ဦးသေဆုံးခဲ့ပါတယ်။ရွာထဲမှာလွန်ခဲ့တဲ့2လလောက်ထဲကစစ်တပ်ကတပ်ဆွဲထားပြီးရွာသားတွေကိုနိုင်ထက်စီနင်းလုပ်နေတာဖြစ်တယ်လို့ရွာကန်တွေကပြောပါတယ်။ဖေဖော်ဝါရီလ18ရက်ကြတဲ့ပရိနေကတော့ပြင်းပြင်းထန်ထန်အရိုက်ခံရသူ2ယောက်တိဆုံးသွားတယ်လို့ညောင်သူကျေးရွာသားတို့ကအခုလိုပြောပြပါဗျ။ဟ
ိုကြောင့်ရိုင်းနေတဲ့တွေရွာကနေပြီးတော့ပြူကိုပဲဆက်ဆက်ဆက်အုပ်ကြီးကြီးရာနေပြီးတော့ရှုတာပေါ့ဗျာသူတို့ရိုက်တကြင်တော့ပေါ့ဗျာသူတို့မူးယူအောင်တိုက်တော့ဒီလူတွေဒါလုပ်တယ်ပါညာလေးဆိုရိုက်ပြီးပါပါညာအကူကြီးတော့လို့သူတို့ရိုက်ခံရတာပဲ။တဲကြွတော့ကြားသူကရွာမှာအလောက်မရှိဘူးလားဒီရိုးကြီးရသားတွေပဲ
။ဖေဖော်ဝါရီလ18ရက်နေ့ကပဲမြင်းကျံမျိုးနယ်တဲကစာကျူးကျေးရွာမှာလဲ NLD ပါတီဝင်3ဦးနဲ့ကျေးရွာသား၃ဦးကိုစစ်ကောင်စီတပ်တွေလာရောက်ဖမ်းဆီးသွားပါတယ်။မြင်းကျံမြို့မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကမကြာခဏနေအိမ်တွေကိုဝင်ရောက်ရှာဖွေဖမ်းဆီးရတွေပြုလုပ်ပြီး PDF တွေနဲ့ဆက်သွယ်တယ်ဆိုပြီး နေအိမ်တွေကိုချက်ပိတ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစစ်ရေးတင်းမာပြီးမကြာခဏတိုက်ပွဲဖြစ်ပွားလေးရှိတဲ့သခိုင်းတိုင်းရင်းမပင်ခိုင်ပလဲမျိုးကချောင်းကြီးကျေးရွာမှာတော့စစ်တပ်ကဖေဖော်ဝါရီ18ရက်တောက်ကြန်နေ့မနက်ပိုင်းမှာနေမြေရှင်းလင်းစဉ်နေအိမ်ရာနဲ့ချီမီးလောင်ကျွမ်းခဲ့ပါတယ်။ချောင်းဦးကြီးကျေးရွာနဲ့နှမိုင်နာဝေးပြီးစစ်ကောင်စီတပ်ဆွဲထားတဲ့ဇီးပြူကုံကျေးရွာကိုဒေသခံကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်အခုလိုချောင်းကျေးရွာဘက်ကိုနေမြေရှင်းလင်းနေရဖြစ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပါတယ်
။အင်ဂျီကလူရွာကဟိုကွက်တစ်တွေပါရောထွက်တာဆိုရင်အင်ဂျီရဲ့လက်ရှိအနေအထားက400နဲ့500ကျန်မှာအင်ဂျီတွေကတူတူရှိတဲ့အင်ဂျီဘာဟုတ်တော်တော်များများကတော့ဒီလောင်ကျွဲနဲ့အင်ဂျီကဟိုအတိအကျမသိရပါမယ်။တော်တော်များများကတော့ဒီရွာရဲ့ကျွန်တော်တို့600ခိုင်နှုန်း900ခိုင်နှုန်းလောက်ထိရတော့အကုန်လုံးလောင်ကျွဲနဲ့ပြည့်စုံချက
်။အနီးကဇီးပြုံကုန်းကျေးရွာမှာစစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲချိန်ကစလို့ချောင်းကြီးကျေးရွာသားဒေသခံတွေရွာကနေတိမ်းရှောင်နေကြရတာကြောင့်လူထိခိုက်တော့မရှိပါဘူးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့ပလဲနယ်တွေမှာ2022ခုနှစ်ဇန်နဝါရီလနောက်ဆုံးပတ်ကစလို့ကြီးရွာ6ရွာကနေအိမ် 2000 ကျော်စစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ချောင်းကြီးကြီးရွာမီးလောင်မှုအပြင်နေအိမ်ရန်နဲ့ချီမီးလောင်ဖျက်ဆီးခံခဲ့ရတဲ့မွေးတုံပန်းရွာစတဲ့ကြီးရွာတွေအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အခုချိန်ထိသုံးတရားတရင်ထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကအခြေအနေတွေကိုကိုရဲမွန်ပြောပြသွားတာပါဆက်လက်ပြီးတော့စစ်ပွဲတွေဖြစ်ပွားနေတဲ့မြန်မာပြည်အရှေ့မြောက်ဘက်ကအခြေအနေကိုပြောပြပါအောင်မယ်ကချင်ပြည်နယ်မိုးမောင်းမြို့နေမှာစစ်ကောင်စီတပ်နဲ့ကချင် KIA တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အနီးအနားရပ်ကွက်နဲ့ကြီးရွာတွေကပြည်သူ300ကျော်လောက်မိုးမောင်းမြို့ဘက်ကိုထွက်ပြေးတိမ်းရှောင်လာရတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရန်ကုန်ကစူးစီးပေးပို့ထားတဲ့ဒီအခြေအနေတွေကိုတော့ကိုခင်မောင်စိုးမင်းကဆက်ပြီးပြောပြပါလိမ့်မယ်
။ကချင်ပြည်နယ်မိုးမောင်မြို့အနီးမှာကြာတာပလေးနေနေလေပိုင်းကစစ်ကောင်စီတပ်နဲ့ကချင်တိုင်းရင်းသားလက်နက်ကိုင် KIA အဖွဲ့တို့တိုက်ပွဲတနာရီကျော်ကြာဖြစ်ပွားခဲ့ပါတယ်။မိုးမောင်မြို့ကနေမြကြီးနားဘက်အထွက်ခါနန်ရက်ကွက်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ300ကျော်မိုးမောင်မြို့ကဖျားချောင်းတွေရှိရာကိုတိမ်းရှောင်လာခဲ့ကြတယ်လို့ဒေသခံကူညီသူတဦးက VOA ကိုပြောပါတယ်။
မမမြို့မှာပါကအပွဲမှုချနာသွားတဲ့အဲ့အကွိမှာဖြစ်ကြတာပေါ့အဲတိတ်ချောင်တဲ့လူတွေလည်းစနတ်တန်ကြတော့ဟိုဘက်ကစစ်ကြောင်းဒီဘက်ကစစ်ကြောင်းနေနေတဲ့ခါကျတော့လည်းလည်းလုံခြုံတယ်ဖြစ်ပြီး KBC ဆိုတော့ KBC ရှားကြောင်းကလာခိုးလို့ကြတာပေါ့ RC ဆိုတော့ RC ရှားကြောင်းကလာခိုးလို့ကြတာပေါ့အခု7နာရီကြီးတော့300ကျော်ပေါ့အခုဒီရနေဘိုင်းမှာလည်းဟိုဘက်ကလှုပ်ရှားတော့ကြည့်ပြီးပြန်တော့လိုက်ကျန်လာလိုက်ပေါ့အခုအခြေအနေကအခုချိန်ကြီးတော့140ရောက်တော့ရှိသားပေါ့ကြက်မင်းကအချင်းဖြစ်တဲ့ချိန်တော့ပြောက်တော့ကြည့်ရအဲ့50ကျော်တော့ကြည့်ပဲကြည့်ရကောင်းဆက်မှသာလို့ပြောတာ
သူပြောတဲ့340ကျော်ဟာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဖျားရှင်ကိုကြောင်းမှာလောလောဆယ်ခိုလုံးနေသူတွေစီးရင်ဖြစ်ပြီး RC ဖျားကြောင်းကစီးရင်နဲ့နီးစပ်ရာဆွေမျိုးသားချင်းတွေစီမှာခိုလုံးနေတဲ့စီးရင်ကိုတော့မသိရသေးဘူးလို့ပြောပါတယ်စစ်ပြေးဒုက္ခတွေအများစုဟာတိုက်ပွဲတွေငြိမ်သက်နေချိန်မှာနေရပြန်ဖို့ပြင်ဆင်ခဲ့ပေမဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အခြေအနေရှိတာကြောင့်ရောတိုက်ခိုက်နေတဲ့နှစ်ဖက်လုံးကတိမ်းရှောင်ကြဖို့တိုက်တွန်းတာတွေကြောင့်ရောနေရမပြန်နိုင်ကြသေးပါဘူး KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပြပါတယ်
အမနေ့ကတနေ့နဲ့လှုပ်ရှားတာနဲ့အခြေသူရင်တိုက်ပွဲဖြစ်တဲ့ဆိုတာတော့ပဲကြားပါတယ်အဲ့တော့ဖြစ်ပါတယ်ဟုတ်ကျွန်တော်တို့ဒီ KO တွေရှိတဲ့တပ်တွေမှာပေါ့နော်အဲတို့ကစစ်ကြောင်းတော့တော့မဟုတ်ပါဘူးလှုပ်ရှားတာပေါ့တို့ကနေမဲ့လှုပ်ရှားတဲ့ပုံစံနဲ့ပြစ်လာတာကိုတို့ကအခုကတက်ပွဲနဲ့ဖြစ်တဲ့တက်ပွဲဖြစ်ပါတယ်မနေ့ကနော်မုံမောက်ပါအဲတက်စတုံးကဒီကဲဒီဇင်းရောမရဘူးခင်ဗျာဒီရောတက်ပွဲရှိဘူး
ကချင်ပြည်နယ်မိုးမောက်မြို့အတွင်းမှာပြီးခဲ့တဲ့နှစ်မတ်လကစစ်ကောင်စီတပ်နဲ့ KIA အဖွဲ့တို့တိုက်ပွဲတွေပြင်းထန်ခဲ့ကြပါတယ်။၃လနီးပါးပြင်းပြင်းထန်ထန်တိုက်ပွဲတွေအတွင်းမှာကုံလော်စီဟတ်မြို့တစ်စတဲ့ကျေးရွာ12ရွာကဒေသခံ9000ကျော်ဟာဗမော်မိုးမောက်စတဲ့မြို့တွေမှာတွားရောက်တိမ်းရှောင်နေကြရပါတယ်။ပြစ်ခတ်မှုကြောင့်တန်ဃာတော်တပါးနဲ့အရတားပြည်သူ၈ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ။
မြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်ကအချင်းလေးတချို့ကိုကိုခင်မောင်စုံမင်းပြောပြသွားတာပါဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းမြောက်ဒေသရှမ်းပြည်ဘက်ကအချင်းလေးကိုဆက်ပါအောင်မယ်ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ကစစ်ကောင်စီတပ်နဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့မိုင်းရော တိုင်းနယ်ဒေသခံတချို့ကြာသာပတင်းတွေကနေရာပြောင်းစင်မှာမိုင်းနေမိလို့ကလေးတယောက်အပါဝင်၃ယောက်သေဆုံးခဲ့ပြီးတော့၅ယောက်ဒဏ်ရာရရှိခဲ့ပါတယ်။ရန်ကုန်ကနေပြို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်ပြောပြပါဦးမယ်။ရှမ်းပြည်မြောက်ပိုင်းလာရှုမြို့နယ်မိုင်းယော်တိုင်းနယ်အတွင်စစ်ကောင်စီတပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားအခုသတင်းပတ်အစောပိုင်းကတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတချို့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ဖေဖော်ဝါရီလ၁၄ရက်နေ့ကမိုင်းယော်တိုင်းနယ်တဲကပန်တပြေကျွော်အုပ်စုနဲ့လွယ်ဆက်တော်ကျွော်အုပ်စုဘက်မှတိုက်ပွဲပြင်းထန်ခဲ့သလိုလုံတက်ရွာ၊ပါမုံရွာ၊ပန်ကိတ်အွန်ရွာ၊လက်တက်ကျွော်အစရှိတဲ့ကျွော်တွေကရွာသူရွာသား800ကျော်လောက်ဟာမိုင်းယော်ကျွော်ဘက်ကိုလာရောက်ခိုလုံခဲ့ကြပါတယ်။ဒီအပိုင်းတိုက်ပွဲတွေပြန်ငြိမ်သွားလို့စစ်ပြေးဒုက္ခတွေတချို့နေရပြန်ကြတဲ့အခါမှာဝမ်လုံတက်နဲ့ပန်နန်းကျွော်ကြားမှာမိုင်းနှင်းမိခဲ့ကြပါတယ်။ကလေးတယောက်နဲ့အမျိုးသမီးနှစ်ယောက်သေဆုံးသွားခဲ့တယ်လို့မိုင်းယောဒေသခံနန်းရင်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်မိုင်းယောကနေအိမ်ပြန်လာမှမိုင်းနေမိတယ်နှစ်ယောက်ကပွဲချင်းပြီးသေးတယ်နှစ်ယောက်လုံးကအမျိုးသမီးတွေတက်ငန်းနှစ်ကလေးတယောက်လည်းမိုင်းယောဆေးရုံရောက်တော့တည်သွားတယ်မင်းကလေးပဲတန်ရရတဲ့၅ယောက်လာရှိုးဆေးရုံမှာအခုအမျိုးသားတယောက်နဲ့အမျိုးသမီး၄ယောက်ပါအချို့ကခြေတောင်မှထိတယ်အချို့ကဘိုင်းမှထိတယ်
တိုက်ပွဲတွေဖြစ်ခဲ့လို့ဘေးလွတ်ရာထွက်ပြေးခဲ့ရသူ800လောက်ရှိခဲ့တယ်လို့ရှမ်းတန်တော်စင်သတင်းဌာနအက်ဒီတာနမ်ဟွန်ကပြောပါတယ
်အဲမိုင်းရောတိုက်နယ်ရဲ့အရှိတ်ဖက်ဆယ်မိုင်ကျော်လောက်မှာရှိတဲ့ပန်ကင်းလုံးပန်ကင်းအွန်ဆိုတဲ့အုပ်စုထဲမှာစစ်တပ်နဲ့မြောက်ပိုင်းမှာမိတ်ကမတော်နဲ့သူကတိုက်ပွဲဖြစ်တယ်ဒီတပ်ခံတွေကဒီစေဖော်လ14ရက်နေ့ညကလေးဆောင်လာကြတာမင်းရောမျိုးကိုဒီလိုဆောင်လာကြတယ်အညာက300လောက်ရောက်တယ်နောက်15ရက်နေ့မနေ့ကျတော့နောက်ထပ်900လောက်ထပ်ဆက်ရောက်လာတယ်အဲ့ဒီစစ်ဆောင်တွေကဒီမင်းရောထဲမှာနေနေတာက300လောက်ကျတော့တော်ငင်းသွားပြီဆိုတာကြတော့သူကပြန်သွားကြတာမင်းရောပြန်သွားတဲ့အချိန်မှာဒီမင်းရောရဲ့အခြေထက်အလုံးတက်လာအလုံးကြရင်သူတို့မင်းကနေနေတာ
မိုင်းပောက်ခွဲချိန်အတွင်းစစ်ပြေးဒုက္ခတဲ့အမျိုးသမီး2ဦးနဲ့ကလေးငယ်2ဦးစုစုပေါင်း3ဦးသေဆုံးခဲ့ပြီးအမျိုးသား2ဦးနဲ့အမျိုးသမီး4ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူ5ဦးအနက်ကဒဏ်ရာပြင်းထန်တဲ့2ဦးမှာကိုဗစ်ရောဂါကူးစက်နေကြောင်းစစ်ဆေးတွေးရှိရတဲ့အတွက်လာရှိုးမြို့ဆေးရုံကနေစစ်ဆေးရုံကိုပြောင်းရွှေ့ကူးသပေးနေတယ်လို့လာရှိုးမြို့ကျန်းမာရေးဝန်ထမ်း2ဦးကပြောဆိုပါတယ်။
ကျွန်တော်ဒီလာရှိုးဆေးရုံကြီးဟာခွဲစစ်တောင်းကနေပြီးတော့ကိုဗစ် first wave လို့ဆိုပြီးတော့အဲ့ဒီခွဲစစ်ကောင်ကြီးပို့ပြီးတော့ OPD ဝင်ပြီးမှပဲစစ်ဆေးရုံပို့လိုက်ပါတယ်။မှန်ရောက်ဗျာ။
တိုင်းရင်းသားလက်နက်ကင်တွေဖြစ်တဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တအန်းပလောင်လွတ်မြောက်ရေးတပ်မတော် TNLA ကိုကန့်တပ်မတော် MNDAA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တို့အခြေပြုလှုပ်ရှားနေကြပြီးအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့မကြာခဏတိုက်ပွဲဖြစ်ပွားနေကြပါတယ်ဒီရက်စနေနေ့မနက်ဖက်ဒါလင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်စစ်ပွဲတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေအပြီးမှာတော့မြန်မာနိုင်ငံကစာမားရေးအခြေအနေတချို့ကိုပြောပြပေးပါအောင်မယ်မြန်မာနိုင်ငံစာမားရေးဌာနရဲ့ဖေဖော်ဝါရီလ16ရက်နေ့ည8နာရီထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာ3000ကျော်အထိမြင့်တက်လာနေပါတယ်အိုမီကရွန်ကိုဗစ်ကူးစက်သူတွေလည်းပိုမိုများလာနေပါတယ်ကျန်းမာရေးဌာနစီးရင်အရကိုဗစ်အတည်ပြုလူနာကူးစက်သူအများဆုံးကရန်ကုန်တိုင်းမှာဖြစ်နေပါတယ်ဒီအချိန်တွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပြေးပို့လာတဲ့သတင်းကိုကိုညာဝင်းအောင်ကဆက်ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းငြိမ်သွားချိန်နေ့စဉ်အတည်ပြုလူနာအရေအတွက်10ကနန်းထိရော့ကျသွားပေမဲ့တောက်ကြနေ့ကအတည်ပြုလူနာ3058ယောက်အထိပြန်တိုးလာပါတယ်။ရန်ကုန်ပြည်သူ့ဆေးရုံကြီးမှာယောဂါကုသပေးနေတဲ့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတချို့ကိုဗစ်ကူးစက်ခံရလို့အထွေထွေအထူးကုသမားတော်ဌာနကင်ဆာကုသရေးဌာနအပါအဝင်ဆေးကုသရေးဌာနတချို့ဖေဖော်ဝါရီ25ရက်နေ့အထိယာယီပိတ်ထားတယ်လို့ဖေဖော်ဝါရီ14ရက်ကအတည်ပြုထုတ်ပြန်ထားပါတယ်။ ကျမ၏ဌာနရဲ့ထုတ်ပြန်ချက်တွေအရကိုဗစ်အတည်ပြုလူနာအများဆုံးတွေ့ရှိတာကရန်ကုန်တိုင်းထဲမှာဖြစ်ပါတယ်။လှန်တရာမြို့နယ်မှာကူးစက်သူအများဆုံးဖြစ်နေပါတယ်။နိုင်ငံသားပြန်ဒီတဲကစစ်ဆေးတွေ့ရှိတဲ့ကိုဗစ်အတည်ပြုလူနာတချို့ကိုလှန်တရာမြို့မှာဖွင့်လှစ်ထားတဲ့ကိုဗစ်စင်တာမှာထားတာကြောင့်စီးရင်အရလူနာဦးရေအများဆုံးဖြစ်နေလားလို့လှန်တရာမြို့နယ်အခြေစိုက်ပရာဟိတအဖွဲ့တာဝန်ခံတဦးကပြောပါတယ်
။ဘက်ကဧရိယာဘက်မှာကစိတ်လာမဖြစ်ကြဘူးသူတို့ကကလေးကိုဆံလာစစ်မှကလေးငါရောရောင်းနေတယ်အဲ့လိုပဲပြီးတော့ကျွန်တော်တို့အဲ့ဆေးရုံစီးရနေမှာပေါ်ဆီထွက်တဲ့လူနာကိုနဲ့တွေကလိုက်တယ်စိတ်အရာမဖြစ်ဖြစ်နေတိုင်းလာရမှာတိုင်းလာရအဓိကများတယ်ဆိုတော့အဲ့ရောမင်းစင်လာနိုင်ငံပြန်ထားတော့လေအဲ့ရနေထွက်တာအဓိကကပေါ်ဆီထွက်တဲ့နေသားတော့ကျင်းမျက်မှောင်လဲကျွန်တော်တို့ကတော့တစ်ခါလေချောင်းကြီးလာဆိုရင်ဆိုလေသူတို့ရဲ့ကိုယ်ရည်တောင်ကျမကြီးကောင်းတယ်ဒါကအဲ့လိုပေါ်ဆီတော့ထွက်တယ်ကွာခံရတဲ့လူတွေမရှိသေးဘူးခုချိန်လေးက
ကိုဗစ်အတည်ပြုလူနာတွေတဲကကိုယ့်ရဲ့နေအိမ်မှာတည်သန့်နေထိုင်လို့ရတဲ့သူကိုနေအိမ်မှာသာထားပြီးနေရာအခက်အခဲရှိသူတွေကိုမြို့နယ်ကသာသနာ့ဘိမှန်တွေမှာတီးကြားခွဲရတယ်လို့သိရပါတယ်။ကိုဗစ်လက္ခဏာခံစားရတဲ့လူနာဆိုရင်တော့မြို့နယ်ပြည်သူစေယုံမှာထားတယ်လို့ပြောပါတယ်။ကိုဗစ်အတည်ပြုလူနာတွေကိုယောဂလက္ခဏာမရှိသူတွေနဲ့တာမန်ဒါမှမဟုတ်အသင့်အင့်ယောဂလက္ခဏာရှိတဲ့လူတွေအပါအဝင်ပြင်းထန်တဲ့ယောဂလက္ခဏာရှိတဲ့လူနာဆိုပြီးကျန်းမာရေးဌာနကအဆင့်ခွဲသတ်မှတ်ထားပါတယ်။လူနာတွေရဲ့ယောဂအခြေအနေပေါ်မူတည်ပြီးတည်ကြားထားကုသမှုပေးနေတယ်လို့ကျမ၏တောင်ဝန်ရှိသူတွေကဆိုပါတယ်။ရန်ကုန်တိုင်းလှည့်ကူးမြို့နယ်မှာလူနာတွေရဲ့ယောဂလက္ခဏာပေါ်မူတည်ပြီးကုသမှုပေးနေတယ်လို့မြို့နယ်ကျမ၏ဦးစည်းမှုကအခုလိုပြောပါတယ
်။တည်ကြည့်လူနာတွေကတော့အခုနိုင်ငံတော်ဘာရှင်ဆေဗန်နဲ့တွေ့မှတ်ထားတဲ့အတိုင်းပဲနော်။ဟိုယောဂလက္ခဏာခံစားပြီးတော့ positive ဖြစ်ရင်တော့ကျမတို့လက်ယူစိတ်မှထားတာပေါ့။လက်ယူစိတ်မှနေပြီးတော့အရေးကြီးလို့ရှိရင်တော့တိုင်းကိုတင်ပြပြီးတော့ specialist hospital ဆိုရဲအဲ့တော့ပြချင်ပြီးတော့လွှဲရတဲ့လူတောင်မှမရှိသေးဘူး။အဲတကယ်လို့ contact တွေရှင်းရနေပြီးတော့ဆစ်လိုက်လို့ positive ဖြစ်လို့ရှိရင်သူတို့ကသူတို့အိမ်မှာနေနိုင်တဲ့အဆင့်တန်းရှိတယ်။ပြီးပတ်နေနိုင်တယ်။ home isolation အတွက်ဖြစ်နိုင်တယ်ဆိုလို့ရှိရင်ပေါ့နော်။အုပ်ချုပ်ရေးမှုကိုကျွန်တော်တို့တရင်ပို့တယ်။ဆက်ပြီးအုပ်ချုပ်ရေးမှုကနေပြီးတော့သူတို့တွေအမှန်တကယ်နေနိုင်တယ်ဆိုတဲ့ထောက်ခံတာပေးရင်ဆက်ပြီးအုပ်ချုပ်ရေးမှုကိုလည်းဆောင်ကြည့်ခိုင်းလို့တော့သူတို့အိမ်မှာ home isolation ထားတယ်။ကျွန်တော်တို့တနည်းနဲ့ခါတရင်ပို့ခိုင်းတာပေါ့နော်တတော်များတော့စီးပွားမဖြစ်ဘဲနဲ့အားလုံးအေးအေးဆေးဆေးနဲ့ပဲကောင်းသွားတာများပါအခုချိန်ကျွန်တော်တို့ဟိုအချက်ကိုလွှဲရတဲ့လူတယောက်မှတော့မရှိသေးပါဘူ
းမြန်မာနိုင်ငံမှာကူးစက်မြန် Omicron COVID ပိုးကူးစက်သူ300ကျော်ရှိနေပါတယ်အားလုံးဒီဘက်ကနိုင်ငံသားကပြန်လာသူတွေများတယ်ဆိုပေမဲ့အများပြည်သူတွေကြား Omicron ကူးစက်မှုကိုသတိထားကာကွယ်သင့်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေပါတယ်ကာယောဂါကာကွယ်ရေးနည်းလမ်းတွေကိုတဦးတယောက်ချင်းစီကစပြီးအလုံးလိုက်နာမယ်ဆိုရင်ကူးစက်ခံရသူဥယျာဉ်ရောကြလာနိုင်တယ်လို့လဲကူးမျိုးနဲ့ကျန်းမာရေးဦးစီးမှုကပြောပါတယ
်အလုံးကစီးကျန်းအောင်လိုက်နာကြမယ်ဆိုလို့ရှိရင်တော့ဟိုလူနာဥယျာဉ်လည်းရောကြလာနိုင်ပါတယ်ကျွန်တော်တို့ဒီလဲကူးမှလည်းကာကွယ်ဆေးရတော်တော်များထူပြီးအားနိုင်တော့လေစီးကျန်းလေးလိုက်နာဖို့ပဲအရေးကြီးတာစီးကျန်းလိုက်နာဖို့ကြတော့လူတယောက်ချင်းစီရဲ့သဘောထားကလည်းအရေးကြီးတယ်လေတယောက်ချင်းစီကလည်းစီးကျန်းလိုက်နာရမယ်ပို့ချုပ်တဲ့အခွင့်အရေးကလည်းလိုက်ပြီးတော့လောက်စီကနဲ့လိုက်ပြီးတော့ or ပြီးတော့ကိုဗစ်ရှိနေစီကနဲ့လိုက်လာဖို့အေးထိုင်လာတယ်ပေါ့နော်ဒါလေးတွေကိုကောင်းကောင်းပြီးမယ်ဆိုလို့ရှိရင်တော့လည်းရောကြလာနိုင်တယ်ပါခင်ဗျာ
ကာယောဂါကာကွယ်နိုင်ဖို့နဲ့ယောဂါကူးစက်ခံရပြီဆိုရင်လည်းခုခံနိုင်စွမ်းရှိဖို့ကိုဗစ်ယောဂါကာကွယ်ဆေးလူတိုင်းမဖြစ်မနေထိုးထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေတာပါမြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးအကြိမ်ပြည့်ထိုးပြီးသူလူဦးရေ23သန်းကျော်ရှိတယ်လို့ကျန်းမာရေးဌာနကစာရင်းထုတ်ပြန်ထားပါတယ်တချို့ကလည်းကိုယ့်အစီအစဉ်နဲ့ကိုယ်အခကျင်းဝေပေးပြီးကိုဗစ်ကာကွယ်ဆေးအားဖြင့်ကိုဗစ်ကာကွယ်ဆေးတွေထိုးထားကြပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုညာဝင်းအောင်ကပြောပြသွားတာပါ VOA ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာပါခင်ဗျာ VOS စနေနေ့မနေ့ဘက်အတန်းလွင့်စီစဉ်တွေကို line meter 32 line meter 49 နဲ့ line meter 190 တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လင့်နေပါတယ်အခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြာရောက်လာပြီဖြစ်ပါတယ်ခင်ဗျာ
truck ကနေတင်ပြီးတရားဝင်လိုက်တိတော့ဝယ်တယ်နောက်ပိုင်းမှာကျွန်တော်ဒီလိုမဝယ်တော့ဘူးဓာတ်စဉ်ပြီးမှဟိုပဲယူတော့တယ်သူတို့စီမှာ environment အပြည့်မခံဘူးထင်တာပဲလေ
မကြာမီထုတ်လွှင့်မဲ့သိပ္ပံနဲ့နီးပညာအစီအစဉ်ထဲမှာရှားပါတတ်ထုအကြောင်းကိုဒါဆင်ရပါမယ်ဒါအပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးအစီအစဉ်နဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်အခုလောလောဆယ်တော့ကျွန်တော်တို့ပထမဆုံးတင်ဆက်မဲ့အစီအစဉ်ဖြစ်တဲ့အမျိုးသမီးအစီအစဉ်ကိုတင်ပြပါတော့မယ်ဒီတစ်ပတ်မှာဗြိတိန်ဘီယမာကြီးအ ီလာထဲမှာနန်းသက်80ပြည့်သွားပြီဖြစ်ပါတယ်။ကမ္ဘာပေါ်မှာရောဗြိတိန်နိုင်ငံရဲ့သမိုင်းမှာရောနန်းသက်ရှည်တဲ့ဘီယံမာကြီးတစ်ပါးဖြစ်ပါတယ်။အခုလိုနန်းသက်80ပြည့်ချိန်မှာပဲတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့မေခွန်းထုတ်နေတာလည်းရှိပါတယ်။ဘီယံမာကြီးအဲလစ်ဘဲနဲ့ပတ်သက်လို့သမိုင်းပညာရှင်တွေဗြိတိန်ပြည်သူတွေကဘလို့သဘောထားကြပါသလဲ။ AP နဲ့ Writer သတင်းဌာနတွေကပေးပို့ထားတဲ့သတင်းတွေကိုအမျိုးသမီးကန္တပါဒီတစ်ပတ်မက်ခင်ဖြူထွေးကစူးစီးထားပါတယ
် There's a path we must choose sometime Gotta stand up and fight
1952ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာခမဲတော်ဆရမမြောက်ဂျော့ချ်ဘယင်ကြီးနဲ့ရွာဆန်သွားတဲ့အတွက်ဗီဒီဘယင်မကြီးဒုတိယမြောက်အဲလီဇဘက်ထီးနဲ့ရက်ရာကိုဆက်ခံလာခဲ့တာအခုဆိုရင်တော့တော်ဝင်နန်းတန်290ပြည့်သွားခဲ့ပါပြီ။ဗီဒီသမိုင်းမှာတော့လွန်ခဲ့တဲ့နှစ်ပေါင်း1000တွင်းမှာအခုလိုအနှစ်90အထိထီးနဲ့ရက်ရာဆက်ခံနိုင်ခဲ့သူမရှိခဲ့ဘူးလို့ကမ္ဘာသမိုင်းမှာလည်းဒီလိုနန်းတန်ရှိတဲ့သူအနည်းချင်းသာရှိပါတယ်။ဒါကြောင့်ပြည်ရင်တော်ဝင်မိသားစုအတွက်ကတော့ဘယင်မကြီးနန်းတန်290ပြည့်သွားတာကထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်ပါတယ်
။ 70 years is unprecedented for a British monarch.
ဗြိတိန်နန်းသက်မှာနှစ်ပေါင်း90ဆိုတာဘယ်တော့မှမရှိခဲ့ဘူးပါဘူး။ဗြိတိန်မကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်။သူ့အသက်20ကျော်အရွယ်ထိနဲ့အရအရာဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဗြိတိန်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း90အတွင်းမှာအပြောင်းလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီ။ဗြိတိန်မကြီးကတော့ခုထိရှိနေဆဲဖြစ်ပါတယ
်။ London City တက်သူကပေါမောက်ကAnna White Look ပြောသွားတာပါ။ပြည်ထောင်စုမကြီးအဲလီဇဘက်ဟာသူ့ရဲ့နန်းတန်290ကာလအတွင်းခေတ်စနစ်အပြောင်းလဲတွေကြားအဆိုးအကောင်အခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကျော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်။စီမင်းခံဘရင်တစ်ပါးကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကျင့်ကြံနေခိုင်ခဲ့တယ်လို့နိုင်ငံရေးမှာပတ်လိုက်မှုကင်းကင်းရက်တည်သူတန်းပြည်ရဲ့အချက်တဲကာလတွေမှာလည်းပြည်သူတွေတစုတစည်းတည်းရှိအောင်စိတ်ခွန်အားနဲ့ဦးဆောင်မှုပေးနိုင်သူအဖြစ်အများကအသိမှတ်ပြုကြပါတယ်။ဘီမာကြီးအဲလီဇဘက်ဟာအင်မတန်ကိုမှထူးခြားတဲ့ကမ္ဘာပေါ်ကရှရှာပါပါပုံကိုတူပါလို့သမိုင်းပညာရှင်ဟူဂိုဗစ်ကတ်စ်ကပြောပါတယ
် The fact that she has presided over a changing Britain
ဒီနေ့ရပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရီရီမုံမုံနဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်ဒါကလူတိုင်းသူစီကတင်ယူတင်းတဲ့အရာပါအနှစ်90လုံးဒီလိုထိမ့်သိမ်းနေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူးတာမန်မဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါဒါကိုအတိမတ်ပြုဂုံပြုတင်ပါတယ်
ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိပဲရိုးရိုးရှင်းရှင်းနေထိုင်ပြီးခင်းနဲ့အညီပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူလို့သမိုင်းပညာရှင်တွေကအတိမတ်ပြုပြောဆိုကြပါတယ်ဒါကြောင့်လဲပြည်တွင်းသမိုင်းမှာတခြားသောနိုင်ငံခေါင်းဆောင်တွေနဲ့မတူပဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါတယ်တော်ဝင်မိသားစုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင်ရောဘတ်လက်စီကလည်းဘီမကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါရစ
ေ She's always seen herself as part of a system.
သူဟာသူ့ကိုယ်သူစနစ်တကျရဲ့အစိတ်ပိုင်းလို့ရှုမြင်နေသူပါ။မောက်မှထောင်သွားခြင်းမျိုးမရှိပါဘူး။တော်ဝင်မိသားစုတွေထဲမှာငါတို့သာအရေးပါဆုံး၊ငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်တွင်အားလုံးကတော့လိုင်လျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါ။သူတို့ဟာသူတို့တဲ့ပိုးပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါဘီယမာကြီးကလည်းအဲ့လိုပုဂ္ဂိုလ်မျိုးပါပဲဆက်ပြီးတော့လေသူအဲ့ဒီလိုပဲနေသွားမှာပါအခု290ရုပ်မှာလည်းပြည်သူတွေကဒါကိုဂုံယူဆင်နွှဲကြမှာပါ တော်ဝင်မြန်မာကြီးရဲ့ခန္ဓာထဲဝါမှုသူရဲ့ရည်တည်နေထိုင်မှုနဲ့အလေးထားမှုတွေတောင်းဝန်မှုအကောင်းဆုံးထမ်းဆောင်နိုင်မှုတွေကိုဂုဏ်ပြုဆင်နွှဲကြမှာပ
ါ။မြန်မာကြီးအဲလိဇဘက်အနေနဲ့ကျန်းချမ်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိထိနှက်မှာဆက်ရှိသွားနိုင်မယ်ဆိုရင်တော့ကမ္ဘာပေါ်မှာလက်ရှိနန်းသက်အရှိဆုံးပြင်သစ်ဘီရင်14ယောက်မြောက်လူဝီကိုကျော်ပြီးကမ္ဘာနန်းသက်အရှိဆုံးဘီရင်မတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်။လက်ရှိမှာတော့ပြင်သစ်လူဝီဘီရင်ကနန်းသက်82နှစ်ကျော်ရှိခဲ့တာကြောင့်ကမ္ဘာနန်းသက်အရှိဆုံးဘီရင်ဖြစ်ပြီး2016ခုနှစ်ကနတ်ရွာဆန်သွားခဲ့တဲ့ထိုင်းဘီရင်ဘူဝီဘော့အဗ်ဒူရာဒက်ရှ်ကနန်းသက်190နဲ့126ရက်ရှိပြီးကမ္ဘာဒုတိယနန်းသက်အရှိဆုံးဖြစ်ပါတယ်။ဒါကြောင့်ဘီယမကြီးအဲလိဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိနှက်မှာဆက်ရှိနေမှုမျှော်လင့်သူတွေအများပြားရှိနေတယ်လို့ဘီယမကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ဘီယမကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိဂွန်ထုတ်ဝေဖန်မှုတွေကခေတ်အဆက်ဆက်ဆိုသလိုရှိလာခဲ့တာပါ။1980ပြည့်လွန်နှစ်တွေကတားတော်ကြီးအင်ရှင်မင်းသားချားစ်နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီးဒိုင်ယာနာတို့ရဲ့အိမ်ဆောင်ရေးပြဿနာကနေနောက်ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအရွယ်မရောက်သေးတဲ့မင်းကလေးငယ်တယောက်ကိုမဖွဲမရလိပ်ဆက်ဆံခဲ့တယ်ဆိုပြီးဆွဆွဲခံရတာရှိတယ်လို့မြေတော်မင်းသားဟယ်ရီနဲ့ကျင်ရတော်မေဂန်တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆောင်ကြည့်ဝေဖန်စရာဖြစ်ရတွေရှိနေတာပါ။တော်ဝင်မိသားစုနဲ့ပတ်သက်လို့ပြည်ထောင်2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့ဒုတိယစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဘီယမကြီးရဲ့နေရာမှာတားတော်အေရှိဆန်ချားလ်စ်မင်းသားအရရဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံချင်ကြပါဘူး။
No, I'm not a big fan of the guy. I don't mind.
တော်ဝင်မိသားစုရှိခြင်းမရှိခြင်းပေါ်ရေးပူရအဖြစ်ခံစားချက်သိမရှိပေမဲ့ Charles မင်းသားနဲ့ပတ်သက်လို့တော့အငင်းပွားစရာတချို့ရှိပါတယ်။တခြားလူငယ်တွေအများအပြားလည်းဒီလိုပဲခံစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျမစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံမှန်လေးပြောရရင်ကျမကတော့ sorry ပါ။လက်မခံပါဘူး
။ I feel like it's more of like
ကျွန်တော်တို့ကတော့ဘယ်လိုပြောရမလဲ။ကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုးသူ့ကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါပေမဲ့ဘီယမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အကျွတ်ဘရစ်တင်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာလက်ခီးသွွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေတယ်လို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there has been a lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ် UK ရဲ့ကမ္ဘာလက်ခီးသွားလုပ်ငန်းအတွက်အကျိုးအမြတ်အများကြီးရစေတာရှိသလိုတော်ဝင်မိသားစုနဲ့ဆက်ဆက်တဲ့ထူခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး
။ I do think people take comfort from
the Queen's presence. လူတွေစိတ်ချမ်းသာမှုရစေတယ်လို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့တက်တန်းထက်ကိုပိုပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါ။တိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ရည်တည်ပေးခဲ့ပါတယ်။တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မဲဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်တပြားစသဖြင့်အောင်မြင်မှုအရှိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူး။လှုပ်တင်တာကိုပဲလှုပ်တဲ့သူပါငိုပြရီးပြဒရမာတွေမလုပ်ဘဲနဲ့ကိုယ်တာဝန်ကိုမငြီးမညူထမ်းရွက်တဲ့သူမျိုးပါ။ဒါကြောင့်လေလူတွေကသူ့ကိုလေးစားချစ်ခင်ကြတာပါ။
တော်ဝင်မိသားစုတည်ရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမေးခွန်းထုတ်မှုတွေရှိတယ်ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းရွယ်တွေကြားမှာကတော့ဘီယမကြီးနဲ့အတူတော်ဝင်မိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေသေးတယ်လို့ပြောရမှာပ
ါ I support the monarchy
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်ကျွန်တော်အသက်အရွယ်နဲ့ဒီအချိန်တွေမှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်လက်ရှိမှာယော့ခ်နေသားမင်းသားအန်ဒူးနဲ့ပတ်သက်တဲ့ပြဿနာတွေမင်းသားဟယ်ရီနဲ့မေဂန်တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ
်အသက်80အရွယ်ဘာမင်ဟမ်မြို့သားဘရွန်လီဂျွန်းစ်ပြောသွားတာပါအလားတူအသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတဦးဖြစ်တဲ့ရစ်ချတ်ဘရာဒါတန်ကလည်းပြမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတဲ့လို့ပြောပါတ
ယ်
အချိန်ကခမဲတော်ရဲ့အရိုက်ရာကိုဘီမကြီးဆက်ခံခဲ့တယ်လို့ပဲအခုချားစ်မင်းသားကဘီမကြီးရဲ့အရိုက်ရာကိုဆက်ခံရမှာပါ အဲ့လိုဆက်ခါမဲ့ချင်းသူအသက်ရှင်လျက်ဆက်ရှိနေမှာဆိုရင်ပေါ့ဗျာ
လက်တလုံးမှာကတော့နန်းတန်နှစ်90ပြည့်သွားတဲ့ဘုရင်မကြီးအဲလီဇဘက်အတွက်ကွန်ပျူတာအခမ်းအနားတွေကိုဒီနှစ်ဇွန်လထဲမှာခံခံနာနာကျင်းပသွားနိုင်ဖို့တော်ဝင်မိသားစုတွေရောဘုရင်မကြီးကိုချစ်ခင်လေးစားကြတဲ့ပြည်သူတွေကရောပြင်ဆင်နေကြပါတယ်ဒီလိုပြင်ဆင်နေကြသူတွေထဲမှာဝင်းဆိုင်အန်အက်တန်ဘီယာချက်ဆက်ယုံညွှန်ကြားရေးဘူးဝဲလ်ကယ်ဖတ်လေးပါပါတယ်
Obviously it's not just in Windsor it's a national
ဒီကြတာကတော့ဒါဝင်းဆာနန်တော်တခုတည်းနဲ့ဆိုင်တဲ့ခန္ဓာမဟုတ်ပါဘူးဝင်းဆာအဓိကကြတာမှတ်မာတဲ့ဒါပေမဲ့ဒီခန္ဓာကတနင်္ဂနွေလုံးဒနသဟာရပြည်တော်အားလုံးနဲ့ဆိုင်မာတဲ့လာမယ့်နှစ်ပေါင်းများစွာဒီသတိရနေစေမယ့်အခမ်းအနားတွေဖြစ်အောင်ကျွန်တော်တို့အားလုံးဝိုင်းဝန်းပံ့ပိုးဆောင်ရွက်သွားကြမှာပ
ါနန်းတန်290အတိပြည့်တဲ့ဒီလဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းဘီမကြီးအတွက်အထိမ့်မှန်ခန္ဓာတရက်ကိုအင်ရှေ့မင်းသားချားစ်ကဦးဆောင်ကျင်းပခဲ့ပါတယ်ပီတင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကရပုဂ္ဂိုလ်တွေဘာသာရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးဘီယမကြီးရဲ့အများကျူဆောင်ရည်တည်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။လက်ရှိအချိန်မှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေဝေဖန်မှုတွေပဲလိုပဲရှိနေပါစေ။နန်းသက်290ကိုအအောင်မြင်မြင်ဖျက်ဆီးလာခဲ့တဲ့ဘီယမကြီးအဲလီဇဘက်ကိုတော့ပီတင်ပြည်သူအများအပြားကကြီးညိုလေးစားအားထားနေကြဆဲဖြစ်တဲ့စူရာတင်ပြရေးဒီသတင်းပဲမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျွန်မဒီလိုပြပါရှင
်။အမျိုးသမီးကဏ္ဍကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါတော့မယ်။ဒီတစ်ပတ်မှာတော့နယူးယောက်ချိုင်းနာတောင်းမှာလုံခြုံရေးတွန်းမြင့်ပေးဖို့တောင်းဆိုတာမြောက်ကယ်ရိုလိုင်းနားပြည်နယ်မှာလူပြူလူမဲ့ဖျားကြောင်းနေအတူတူပူပေါင်းတာဒါအပြင်စီးပွားရေးလုပ်ငန်းတချို့မှာအလုတ်ချိန်တစ်ပတ်ကို၄ရက်သာတတ်မှတ်တော့တာစတာတွေကိုအခုတစ်ပတ်သုဒ္ဓဆောင်နဲ့အမေရိကန်အစီအစဉ်မှာကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ညောင်ချိုင်းနာတောင်မှနေထိုင်တဲ့အမျိုးသမီးတူဦးကြာသိခင်ရပိုင်းအတွင်းကအသက်ခံခဲ့ရပြီးတဲ့နောက်ရက်ွက်အတွင်းနေထိုင်သူတွေလုံခြုံရေးအတွက်တာဝန်ရှိသူတွေအလေးထားဆောင်ရွက်ပေးဖို့ဆန္ဒပြတောင်းဆိုနေကြတာပါကိုဗစ်ကရောဂါစဖြစ်ကတည်းကအာရှနယ်ဝါတွေအတွက်အနေများလာတာဖြစ်ပြီးအခုအခါချိုင်းနာတောင်အရက်မှာအိမ်ယာမဲတွေအတွက်ဂေဟာထပ်မံဆောက်လုပ်မှာကိုစိုးရိမ်နေကြပါတယ်နယူးယောက်မြို့ကန်ဂျက်ကီဝေါင်းက
We don't oppose a shelter, but this is not like fairly
just... New York မျိုးအနေနဲ့အင်ဂျင်ယာမဲတွေကိုညီသူညီမျှကူညီသင့်ပါတယ်။အားလုံးကိုမျှပြီးနေရာချပေးဖို့လည်းတောင်းဆိုပါတယ်။အကုန်လုံးကိုဒီ China Town မှာလာထားတာမျိုးကတော့မတရားပါဘူး
။အသက်35နှစ်အရွယ် Christina Yunali ဟာသူ့အခန်းအတွင်းကရေချိုးကန်ထဲမှာဓာတ်ထိုးခံရတဲ့ဒဏ်ရာတွေနဲ့တေဆုံးခဲ့ပါတယ်။အဆောက်အုံတွင်းကလွန်ကျော်ရေးကင်မရာမှာတော့လီးနေထိုင်ရာ6ထပ်အထိလူမဲတဦးကနောက်ကနေလိုက်ပါလာတာကိုတွေ့ရပါတယ်။ New York ရဲ့ရှိ Max Tolentino က
My message to this community and any other community that we serve
ဒီရက်ကွယ်မှာပို့ပြီးတော့အန္တရာယ်များတဲ့အနေအထားမျိုးမှာရှိနေတာပါကျွန်တော်သတိပေးလိုတာကကျွန်တော်တို့တာဝန်ကြားတဲ့ဒီရက်ကွယ်မှာရောတခြားသူတွေအနေနဲ့ရောကိုဗီနာပတ်ဝန်းကျင်မှာဘာတွေဖြစ်နေလဲဆိုတာကိုအမြဲတမ်းသတိထားဖို့ပါအိမ်ကနေထွက်တဲ့ခါမှာလည်းကိုရောက်တဲ့နေရာကိုနောက်မှာဘယ်သူပါလာတယ်လဲဆိုတာမျိုးသတိရှိနေသင့်ပါတယ်
အသက်25နှစ်အရွယ် Esmet Nash ကိုရဲကလူသတ်မှုဖောက်ထွင်းဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပါတယ်။လီအခန်းကနေအော်ဟစ်တန်တွေကြားရကနေဘေးပတ်ဝန်းကျင်ကရဲကိုဖုံးဆက်အကြောင်းကြားခဲ့တာဟာ China Town မှာနေထိုင်သူ Tom Low က
And it reminds me of those 80s like during like the rough
Pagua 80ဝန်းကျင်လောက်တုန်းက New York မှာအင်မတန်ဆိုးရွားခဲ့တဲ့အခြေအနေမျိုးကိုပြန်ပြီးအမှတ်ရစေပါတယ်။ဒါကြောင့်ကာလအတော်ကြာကြာကတည်းကကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်အခဲကိုတာဝန်ရှိသူတွေအနေနဲ့သတိထားမိလာအောင်ဒီနေ့အင်အားပြပွဲမှာလာပူပေါင်းတာပ
ါရဲရတော့အခုခါမှာအမုန်းတရားအခြေခံတပ်ဖြတ်တာမျိုးဟုတ်မဟုတ်စုံစမ်းနေပေမယ့်အာရှຫນွေဘွားတွေအတွက်အတူရက်တီသွားမှာဖြစ်ကြောင်းပြောပါရယ်အမေရိကန်ပြည်ထောင်စုမှာအာရှຫນွေဘွားတွေအပေါ်အမုန်းတရားအခြေခံကိုတိလက်ရောက်ကျူးလွန်မှုတွေဇက်တိုက်ဆိုသလိုဖြစ်နေရကနေနောက်ထပ်အခုလိုတက်ပြတ်ခံရတာပါယထာဘူရာမှာကိုတိလက်ရောက်ကျူးလွန်ခံရဘူးသူဆူဇန်လီက
I'm at the point where I can't take it anymore
ချမနီနဲ့လုံးဝသီးမခံနိုင်တဲ့အနေအထားကိုရောက်နေပါပြီနောက်ထပ်အသက်တွေဘဝတွေမဆုံးရှုံးရအောင်တာဝန်ရှိသူတွေအနေနဲ့ဒီလိုအခြေအနေတွေကိုလက်တွေကျကျထိရောက်ရောက်ဖြေရှင်းသင့်နေပါပြီလူသက်တွေအတွက်များများလည်းပေးဆက်ခဲ့ရပါပြီကျမတို့ကကုလူမှုအတိုင်းအဝန်အတွင်းမှာပျော်ပွဲရွှင်ပွဲတွေလုပ်နေရမယ့်အစားမိထိုးဆူတောင်းပွဲတွေပဲကျင်းပနေရပါတယ်
နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးနဲ့နယူးယောက်မြို့တော်ဝန်တို့ကလည်းအာရှနယ်ဘွားတွေအပေါ်ကျူးလွန်မှုတွေကိုရှုတ်ချကြောင်းပြောပါရဲမကြသေးခင်သတင်းပတ်ပိုင်းကလည်းနယူးယောက် Times Square ဘူရာမှာယထာဆောင်နေသူအာရှနယ်ဘွားအမျိုးသမီးတဦးကိုလူမဲတဦးကယထာလမ်းပေါ်တွန်းချရာကနေကွယ်လွန်သွားပါရဲခင်ဗျာအမေရိကန်ပြည်အောင်စုမှာလူမျိုးရေးအရခွဲခြားဆက်ဆံမှုတွေဟာအခုချိန်ထိအောင်ဆက်ရှိနေတာဖြစ်ပြီးဒီလိုအခြေအနေကိုကျော်လွှားနိုင်အောင်လူမှုအတိုင်းဝိုင်းအတွင်းနှီးပေါင်းစုံနဲ့ကြိုးပမ်းနေကြပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကန်နပိုလီမြို့ကဖခင်ကျောင်းမှာတော့လူပြည်လူမဲအတူဖခင်ကျောင်းတက်နေပါပြီ။ခိုလုံယာချာ့ချ်ဖခင်ကျောင်းမှာဝိပ္ပုသူတူဖြစ်တဲ့ Try Savage က
I did not even go to a mosque.
လူမျိုးပေါင်းစုံနဲ့ဖခင်ကျောင်းကိုအသက်30နာနီးတဲ့အထိမရောက်ခဲ့ပါဘူး။များသောအားဖြင့်လူမဲတွေရဲ့ဖျားကြောင်းသာတက်ခဲ့တာပါ။
အချင်းချင်းကြားသဘောထားသိတင်သူတွေရှိပေမဲ့လည်းအမေရိကန်အများစုကတော့အဲ့လိုမဟုတ်ဘူးလို့ခိုလုံရဖျားကြောင်းမှာဝိပ္ပုသူတူဖြစ်တဲ့ဂျိုနာသန်ဒန်နီယယ်ကပြောပါတယ်
I believe overall the average American does want.
ဒီဝင်ရပြောရမယ်ဆိုရင်အမေရိကန်တွေကညီညွတ်ရေးကိုလိုလားပါလေ။ခွဲခြားဆက်ဆံခြင်းတဲ့သူမရှိဘူးလားဆိုတော့သိရှိတာပေါ့။ဒါပေမဲ့အမေရိကန်တွေအားလုံးကပေါင်းစည်းမှုကိုလိုလားပါလေ
။ကမလာဟောင်းဒေါ်နယ်ထရမ့်လက်ထက်မှာဆိုရင်လည်းလူမျိုးရေးအရာမုန်တီမှုတွေအရှိန်အဟုန်နဲ့ဖြစ်ပွားခဲ့တာကြောင့်အာဂါရတွေလူမျိုးနွယ်စုတွေကြားမှာပေါ်ပေါက်ခဲ့ပါတယ်။ခိုလုံရဖျားကြောင်းမှာဝိပ္ပုသူတူဖြစ်တဲ့ April Savage ကသူကြုံရတဲ့အခက်အခဲကိုအခုလိုပြောပြပါရယ်
။ Some people you know they may not say it out of their mouth but they
ဘူးဘူးလည်းပြောပြရစီချူတွေကဗဇက်ကထုတ်မပြောပေမဲ့လေမင်းကကိုလူမျိုးတွေရဲ့ဖျားเจ้าကိုတော့ပစ်ထားပြီးလူမျိုးတွေကြီးစိုးတဲ့ဖျားเจ้าကိုတွားကြတယ်ဆိုတာမျိုးဒါမှမဟုတ်ရင်လေရင်းငုံနှောက်ပိတ်နေပေမဲ့အဲ့လိုသဘောထားမျိုးရှိကြပါတယ်ကျမတော့အဲ့လိုသဘောမျိုးနဲ့မဟုတ်ပဲဖျားသခင်ရဲ့နိုင်ငံတော်မှာအားလုံးဟာအတူတူဖြစ်ပြီးတစုတစည်းတည်းဖြစ်ဖို့ကိုကြည့်ပြီးတော့ရွေးချယ်ခဲ့တာပါ
မုန်တရားကိုဘေးဖက်ပြီးတော့ဘုရားသခင်ရဲ့သားသမီးတွေအဖြစ်ငြိမ်းချမ်းစွာအတူနေထိုင်လာကြဖို့အတိုင်းဝဲနှစ်ခုလုံးကကြိုးစားခဲ့ကြတာကြောင့်ခုဆိုရင်ဘုရားကျောင်းအတူတက်နေကြပါပြီ။ခိုလုံရဘုရားကျောင်းတိတ်ခါတော်ရဆရာ James Stewart က
And for us a part of our purpose is
ဒီတစ်ခါရှင်တွဲနေထိုင်ပြခဲ့တာနှိရှိလာများစိတ်ဝမ်းကွဲခဲ့ကြတဲ့လူမှုအတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံတည်ပြန့်စွာနေထိုင်ခဲ့ကြတာဒီကိုနမူနာဖြစ်စေဖို့ရည်ရွယ်ခဲ့တာပါ။ဒီရွယ်ချက်ကောင်းတဲ့ပုံနိုင်တဲ့အခွင့်အရေးလေးရခဲ့ပါလေ
အတိတ်ကနာကျင်စရာဖြစ်တဲ့ဆိုးတွေကိုပြန်မနှိုးဆွမိဖို့လဲသတိထားဖို့လိုကြောင်းတိတ်ခါရောရဆရာအဒူနော့ခ်စ်ကအခုလိုပြောပါတယ
် You know faith in the African American community
ဒီသားဝင်နေအားလုံးအတွက်အကောင်းဆုံးဖြစ်အောင်လုပ်ရပါမယ်လူမျိုးပေါင်းစုံနဲ့အတူဘုရားကျောင်းတက်ရမယ်ဆိုရင်လည်းအကောင်းဆုံးပါဒါပေမဲ့လည်းလူမဲတွေရဲ့ယုံကြည်မှုနဲ့ရုန်းကန်ခဲ့ရတဲ့ဘဝတွေကိုမေ့ဖြစ်ပြီးလိလူရှုမထားပါနဲ့လို့ပြောချင်ပါတယ်
ခိုလုံရဘုရားကျောင်းမှာခရိယန်ကျမ်းစာလေ့လာကြသလိုနာမကျမ်းဖြစ်သူတွေကိုယောဂပျောက်ကင်းသက်သာအောင်ဆုတောင်းပေးတာနဲ့တင်းငွေတွေရောက်တိုင်းပုံမှန်ဝိပ္ပုဆုတောင်းကြပါရခင်ဗျာဝါရှင်တန်ပြည်နယ်စီအက်ထဲမြို့ကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါဘုတ်ကုမ္ပဏီလုပ်ငန်းတွချဲ့ရေးဌာနအကြီးအကဲဆေရာရီကတင်းနေနေလေးရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ
် I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်သုံးရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်တာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလေပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ကုမ္ပဏီ software engineer Sarah Yan က၃ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါတယ်
။ Like coming back on Monday I definitely feel like a lot more refreshed.
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ၂ရက်ဒါမှမဟုတ်၃ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါပဲ။နေ့ရက်ပဲနားရင်တော့အားလည်းရက်ကအကုန်မြန်လွန်ပြီးသုံးရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်ဝင်နေသိရှာရတာလည်းပိုလွယ်ပါတယ်ကျမကို LinkedIn Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်အားလုံးကဒါကိုစိတ်ဝင်စားပါတယ
်ဥရောပနိုင်ငံတချို့မှာလည်းတပတ်လေးရက်အလုပ်လုပ်ရမယ့်နည်းလမ်းပေါင်းစုံဆက်သက်နေပါတယ်မနေ့ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်50ကုန်ဆွဲခဲ့ပါတယ်ခင်ဗျာ
ဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပါရမယ်ခင်ဗျာ
ဒီတစ်ပတ်တော့
မြန်မာနိုင်ငံမှာမြေရှားတက်တူကိုဘယ်လိုတူဖော်နေလဲဆိုတာကိုဓာတ်တူရှားပွေးရင်းနဲ့တူဖော်ရေးပညာရှင်ဦးစောနောင်ကိုမေးမြန်းတင်ပြပေးပါမယ်ပန်ဝါဒေတာပေါ့နော်ဒီမြေသားတက်တူထောက်တဲ့ပုံနဲ့လည်းရှင်းပြပေးပါဆရာဘယ်လိုပုံစံနဲ့ထောက်ပါမလဲ
သူကပန်ဝါမှာတော့ဒီပင်းရင်ဆိုင်အနေနဲ့ဟိုတူးနေတာညားတယ်ဒါမျိုးပင်းရင်ဆိုင်ကိုတူးမယ်ဆိုရင်ဒီပရမတော့သူကဓာတုဆိုင်ရှိတဲ့ area ရဲ့မြေပေါ်မြောက်ရေစစ်စင်းပုံအနေထားတွေဒီ hydrogeologic structure ပေါ့နောက်တစ်ခုက dry bedding တွေကျောက်တည်းရဲ့ airline စနေတွေကိုလေ့လာရမယ် joint bed နဲ့နောက်ပြီးရင်ဒီဓာတုသားရဲ့ဒီနေဘုံအနေပထမလေ့လာဖို့လိုတယ်အကြပြီးမှတော့မှလိုအပ်တယ်လို့ the drill hole တွေတူးတယ်လိုအပ်သူစိုက်ကျင်းတွေတူးဖို့မယ်တူးဖို့ပြီးတော့အောက်မှာရေမစိမ့်နိုင်တဲ့ကန်တွေ concrete ကန်လိုမျိုးကိုကန်ဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါကိုအလုံးပြင်ဆင်ပြီးမှတော့မှ ammonium sulfate ကိုသူကကိအနဲ့ပန်းထည့်လိုက်တော့အထက်ဒီတွင်းနေတယ်ပေါ့နော်ဒီအမိုနီယာဆော့ဖိတ်တွေကဒီအထက်မှာရှိတဲ့ဟိုဓာတုတွေကိုသွားပြီးသူကလေ့ရှင်းထုတ်တယ
်ဖြော်ထုတ်
သွားပြီးအစားပြီးရင်ပျော်ဝင်နေတာပေါ့ပျော်ဝင်နေတယ်ပြီးရင်ဒီအငြင်းကြီးတွေသူကဟိုဖယ်ထုတ်ပြီးတယ်ဒီကနေပြန်ဒီကမီတာရဲ့စားပြီးရင်သူကသူအဆက်ဆက်နဲ့စောပိုင်းလှုပ်ထားတဲ့ကန်တွေထက်ကိုသူကသူဟိုစီးဝင်ကြတော့ဒီဝင်စီဝင်နဲ့တဖြည်းဖြည်းနဲ့သစဉ်နဲ့မြေရှာပျော်ရည်တွေကရရှိတာတော့အဲနောက်ဆုံးမှကြာရင်တော့မြေရှာပြီးွားပျော်ရည်တွေဆဲရောက်လာတယ်အဲဒီပြီးွားပျော်ရည်တွေဆဲရောက်လာတဲ့အချိန်မှာရရတော့သူတို့ကနောက်ထပ်အမိုနီယံကာဗွန်နိတ်ဒါမှမဟုတ်အောက်ဆာလိအဆဲကိုတုံးပြီးရင်ဒီထဲကိုထဲပြီးရင်သူကတည်းမြေရှာဒီအရည်ကနေပြီးခဲစီတော့မြေရှာအခဲလေးတွေဟုတ်ဖြစ်စေဒီလွယ်ရအောင် precipitate ဒီအခဲလေးတွေကိုရရှိတာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာဆဲယူတယ်ဆဲယူပြီးရင်အပူပေးတယ်အပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွယ်ရအောင် outside ကိုရရှိပြီဖြစ်တယ်အဲ့လိုဒီနေပဲထုတ်တယ်ဒီနေ့က block recover ဖြစ်ဆိုတော့90 over 90% recover ဖြစ်တယ်ကိုယ်ဆက်ရခိုင်တို့အကျော်ဒီဓာတုကိုဖိုင်းပြန်တာပေါ့နော်ဒါကသူတို့တရုတ်ပြည်ဒီကျန်စီပြည်နယ်တခြားမှာလုပ်နေတဲ့ညီရှောင်းမိုင်းတွေကဒီ method ကိုပဲသုံးတယ
်
ဒီ method တော့အင်္ဂလိပ်လိုပြောတော့ insight to leaching method ပေါ့နော်ဒီအောင်နဲ့အသုံးပြုဆိုထုတ်နေကြတယ
်ဟုတ်ကဲ့ဒီပန်ဝါဒေတာမှာတူတာပေါ်တာပဝန်းကျင်အတွက်အန်ဒီယရှိတဲ့ဓာတုပစ္စည်းတွေသုံးပြီးတော့ဖြောထုတ်ပြီးတော့မှညီရှားတက်တူရဖို့အတွက်တန့်စံရဆိုတော့ဆယ်အရင်ဥစ္စာဟာပဝန်းကျင်ဟိုပျက်စီးမှုတွေများဖြစ်စေပါလားဆရာ
ဟုတ်ကဲ့ပဝန်းကျင်ပျက်စီးမှုကတော့တော်တော်ကိုဖြစ်စေတယ်ပြောမယ်ဆိုရင်တရုတ်ပြည်တောင်ပိုင်းဒီတန်ဝန်နဲ့ဆင်းနေတဲ့နေရာတွေမှာတရုတ်တွေကဒီမြေရှောက်ကိုသူလိုလဲတူးကြတာပေါ့နော်တရားမဝင်ပဲတူးကြတယ်တူးကြရင်းရနေပဲ2030ခုနှစ်ရောက်တော့အချိန်မှာဟိုတော်တော်ကိုပျက်စီးရတော့ပဝန်းကျင်တော်တော်ပျက်စီးရတရုတ်ဆွေဝါနေပြီ2030မှာပြောပြပြန်လာတယ်။ပြပြန်တော့ဟိုမှာလုံးနေတယ်တရုတ်မြေရှားလုံးတဲ့တူတွေကကျွန်တော်တို့နေစားကိုဖျက်ပြီးရင်ပန်ဝါတဲ့ကိုဝင်ရောက်ပြီးခိုးတူးလိုက်ရအောင်။အခိုးတူးလိုက်တဲ့အချိန်မှာဘာမှမကြောက်ဘူး။ဒီပန်ဝါနားမှာရှိတဲ့သူတို့လုံးတဲ့လုံးခွဲနားမှာရှိတဲ့ပြည့်ရော်ဒီ20လောက်မှာရှိတဲ့ရေမြောင်စိမ့်စမ်းတွေကိုဒီရေတွေကတော်တော်ပြည့်စည်သွားတယ်။အခုချိန်မှာတော့ဒီပန်ဝါဒေသဒီမြေရှားလုံးတဲ့ဝန်ကျင်တရှောင်းမှာဒီတဲ့ရေဝေရေလက်တွေအတော်ပြည့်စည်နေပြီလို့ဒီကချင်ပဝန်ကျင်ထိန်းသိမ်းရေးဖော်ရဆိုတော့တယ်ပဝန်ကျင်ထိခိုက်တော့လို့
ဆိုတော့ဒီတန့်စင်တဲ့နေရာလည်းကျဲပြတ်မယ်ထင်တယ်ဆရာကျဲပြီးတော့ဒီရေဝေရေလက်တွေအကုန်လုံးထိခိုက်တယ်ဆိုတော့ဒီတက်တူတွေရဲ့အစိတ်တွေဓာတုပစ္စည်းတွေပြန့်နှံ့မှာတော်တော်နေရာကျဲနေပြီပေါ့နော်ဆရာအခုချိန်တော့ဆို
ဒီပဝန်ကျင်ထိန်းသိမ်းရေးဖော်ရပြောတော့အတော်ပြည့်စည်တော့တယ်လို့ပြောတယ်ကျွန်တော်မိတ်ဆွေတွေကြားရတယ်ဟုတ်တယ်ရေတွေကသုံးလုံးမြောက်အောင်ဖြစ်တော့တာဒီတန်ဝန်ကြီးမှရှိတဲ့ဒီချောင်းရေတွေသုံးလုံးမြောက်ဒါ poison နေကြီးပဲထင်းရင်အရေးပေါ်မှာတည်းရေပေါ်မှာဟုတ်ဖြစ်တော့ skin disease
ဟုတ်ကဲ့ဆရာဒါမျိုးပေါ့နော်ပဝန်ကျင်ထိကပ်ပျက်စီးနေတာတွေကိုဘယ်လိုတားဆီးနိုင်မယ်ထင်ပါလဲဆရာ
အစိုးရအနေနဲ့ပဲတောင်းဝန်ယူလုပ်ရမှာပဲလေအစိုးရအနေနဲ့အခုဓာတုထုတ်လုပ်လို့နဲ့ပတ်သက်ပြီးရောင်မယ်ကောင်းရှိတဲ့ အစင်လာရှိတဲ့ mining company တွေကို license လုပ်ပါမေးလို့ထောက်ပြပြီးရင်သူတို့ထောက်လုံးစေတာတော့အကောင့်ဆုံးပဲပြီးရင်တော့သူတို့စာချုပ်ပါစကန်တိုက်လုံးမလုံးဆိုတော့ကျွန်တော်တို့လက်ဆိုင်ရအတူတင်းဌာနတောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေအနိကခြေလုံးအနိကကြည့်ကြနေလို့လို့တို့တော့အဲ့လိုမျိုးလုံးနိုင်မယ်ဆိုရင်တော့အခုထဲအများကြီးပြည်စီတာတက်တာမယ်လို့မှာတော့သိချပဲ
ဆက်အခုလက်ရှိမှာပေါ့နော်ဒီမြန်ရှားကတ်တုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလုပ်နေတဲ့ဟိုအခြေအနေပေါ့နော်ဆရာဆော့ဆော့ပြောလို့ဆိုလို့ရှင်တရုတ်နိုင်ငံဘက်ကလာပြီးတော့ဒူးပေါ်နေကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီကတနိုင်တစ်ပိုင်လုပ်နေတဲ့လူတွေကအများကြီးရှိတယ်ဒါကြလို့တနိုင်တစ်ပိုင်လုပ်နေတဲ့မြန်မာလေးတွေပေါ့နော်ဒီမြန်ရှားတက်သူ့ကိုတူးချင်တယ်ပေါ်ချင်တယ်ဆိုလို့ရှင်လုပ်လို့ရပါသလားရှင
်လုပ်မယ်ဆိုရင်တော့လုပ်လို့ရတာပေါ့လုပ်ဖို့တွေးကိုလက်ခွဲပါမေးရဖို့လိုတယ်လေခုကတော့ဟိုမရတော့ခုတ်လုံနေကြတာပေါ့ခုတ်လို့တော့ပုံပစ္စည်းတာပေါ့လုပ်လို့ရပါတယ်မရရမျိုးဒီကီမီကယ်တွေပဲတော့လုံအပ်တာပေါ့ဒီအဓိကတော့ဒီအမိုနီယမ်ဆัลဖေးရဲ့နော်သူကလေ့ရှင်းလုပ်တွေလို့တော့နောက်တစ်ခုကဟိုနောက်ဆုံးပြီးွားပျော်ရည်တဲ့မှာမြန်မြန်ခဲအောင်ခဲတော့အောင်တွေ့ရတော့ဒီအမိုနီယမ်ကာဗွန်နိတ်ဒီကောင်လို့တော့ဒီဆောပိုင်းရတော့ဗမာတွေတဲ့ကဒီမြေရှားတွေ့တဲ့ဆိုတဲ့နေရာမှာဒါတွေရတော့ဟိုလွတ်ရှူရဲ့တိုက်ပြုတ်လို့ကလစ်တိုင်းမျိုးလို့ဖြစ် secondary တွေပေါ့အဲ့လိုတွေမှာကြာပေါ်မြေရလဲပျော်တော့ဒီလက်ထွေးလို့ကလစ်လို့ဆိုတော့ဘဲဟုတ်နေတဲ့ကုတ်ပြီးဟို tracker တွေနဲ့တင်ပြီးဒီဘောလည်းဒီတော့ကိုယ်တယ်နောက်ပိုင်းမှာကျတော့ဒီလိုမျိုးရတော့ဒါစင်ပြီးမှအော်ဝဲယူတော့တယ်သူတို့စီမှာ environment အပြည့်မခံဘူးထင်တာပဲလေအခုကတော့တရုတ်တရားဒီလိုမျိုးမယူတော့သူတို့ပဲတင်ပေးတာပေါ့ဒီ leaching လောက်တော့ဒီ chemical နေနေလောက်ကနေလောက်သူပြင်အဲ့နဲ့ဗမာတွေကတော့လုံပြီးသူတို့ရောင်းတော့
ဘူမိပညာရှင်ဦးဆောင်တော်မှာမြန်မာနိုင်ငံကမြေရှားတက်တူအလားအလာနဲ့ဒီတက်တူဘယ်လောက်အေးပါတယ်ဆိုတာတွေကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
ပေးပါနဲ့နေပညာအစီအစဉ်ကိုနားတော်တာကဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းကျုပ်တွေကိုလည်းဒေါခင်မျိုးသက်ကပဲဆက်ပြောပြပေးပါဦးမယ
်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတောက်ကြနေမှာရုရှားကာကွယ်ရေးဝန်ကြီးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးယူကရိန်းပြဿနာအတွက်စစ်ချိန်လျှော့ချဖို့တောင်းဆိုခဲ့တယ်လို့ပန်တဂန်စစ်ဌာနချုပ်ကပြောပါတယ်ရုရှားတို့အနေနဲ့ယူကရိန်းဝန်ကျင်မှာချထားတဲ့တပ်တွေကိုမိခင်တပ်တွေစီပြန်လွှတ်ပြီးတန်တမန်ရေးရဖြည့်ရှားတဲ့နီလန်းနဲ့စစ်ချိန်လျှော့ချဖို့အတွက်ဝန်ကြီးအော့စတန်ကတောင်းဆိုခဲ့ကြောင်းပန်တဂန်ပြောခွင့်ရဂျွန်ကာဘီကပြောဆိုပါတယ်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မယ်ဆိုရင်ဥရောပဒေသတွင်ကြီးမားတဲ့ဘေးဒုက္ခနဲ့ကြုံလာရနိုင်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကဂျာမနီနိုင်ငံမြူနိခ်မှာကျင်းပတဲ့လုံခြုံရေးညီလာခံမှာသတိပေးလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုအောက်ရီလိုက်စားမှုဆွဲချက်နဲ့ဆွဲဆိုထားတဲ့အမှုတွေကရဟတ်ရင်ငှားရမှုနဲ့ပတ်သက်ပြီးဆွဲချက်၅ခုတည်းကနှစ်ခုကိုတောက်ကြံနေကစစ်ဆေးခဲ့ကြောင်းတရားခွင်နဲ့နှီးဆက်သူတွေကပြောပါတယ်။လွန်လောဆယ်မှာဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း၅ခုအတွက်ထောင်ဒဏ်၆နှစ်ချခံထားရပြီးနောက်ထပ်အာဂရီမှုဆက်တမှုနိုင်ငံတော်လျှို့ဝှက်ချက်မှုတမှုနဲ့ဆက်လက်တရားရင်ဆိုင်နေရတာဖြစ်ပါတယ
်။သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပဲတန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကတော့ကုညာဝဲအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းအင်ဂျင်နီယာကဂျင်မီကုတ်ဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကဇူဘယ်အယ်တာယက်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့စနေနေ့မနေ့ပတ်အတန်းလွင့်အစည်းအဝေးတွေလည်းဒီမှာဒီမှာပြီးဆုံးပါပြီ။ VOE ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တာရှင်များလည်းဘေးရန်တွေရဝေးကွာကြပါစေ။ကျွန်တော်ကတော့အစည်းအဝေးမှုအဖြစ်တာဝန်ယူခဲ့တဲ့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.